American ပြည်အောင်စု Louisiana ပြည်နယ် Baton Rouge မြို့မှာတနင်္ဂနွေနေ့ကမျက်နှာဖုံးစုတနတ်သမားကမောင်းပြန်တနတ်နဲ့ပြစ်ခတ်တဲ့အတွက်ရဲရရှိ3ဦးတိဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့သမ္မတ Barack Obama ကပြစ်တင်ရှုံ့ချလိုက်ပြီးဒီလိုဖြစ်မျိုးတွေမကြာခဏဖြစ်ပွားနေတယ်လို့ရုပ်သံကနေတဆင့်ပြောကြားလိုက်ပါတယ်။ဒါတွေဟာနိုင်ငံဝန်ထမ်းတွေအပေါ်တရားဥပဒေစိုးမိုးမှုအပေါ်အရက်ဖက်လူမှုအတိုင်းအဝိုင်းအပေါ်သူရဲဘော်ကြောင့်တိုက်ခိုက်မှုတရားဖြစ်တယ်လို့လည်းပြောလိုက်တယ်လို့နောက်ဆုံးဖြစ်ပေါ်တဲ့အကြမ်းဖက်မှုနောက်ပိုင်းမှာသဘောထားကွဲလွဲစေတဲ့အပြောဆိုတွေကိုရှောင်ကျဉ်ကြဖို့သမ္မတကတိုက်တွန်းလိုက်ပါတယ်။အစောပိုင်းထွက်လာတဲ့သတင်းတွေကတော့မတိကျသေးပေမဲ့တနက်သမားတဦးတိဆုံးပြီးတော့လေးဦးမြောက်ရဲရဲချီဟာလဲစိုးရင်ရတဲ့အနေအထားမှာရှိနေတာကြောင့်ဒီတာရင်းဆေးရုံကိုပို့ထားရတယ်လို့အာနာဘိုင်နီကပြောပါတယ်။တနက်နဲ့ပြစ်ခတ်သူဟာတဦးထက်ပိုနိုင်တယ်လို့ဆိုပေမဲ့စုံစမ်းစစ်ဆေးသူတွေကပြစ်ခတ်သူတဦးရဲ့ဖြစ်နိုင်ကြောင်းနောက်ပိုင်းမှာရဲမှူးကြီးမိုက်အက်ဒမွန်ဆန်ကသတင်းတောက်တွေကိုပြောပါတယ်။မကြသေးခင်တရင်ပတ်တီအတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေနဲ့ဒဏ်ရာရမှုတွေပျောက်ကင်းအောင်လှုပ်ဆောင်မှုညီညွတ်မှုလိုအပ်နေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာဟာပြောမပြနိုင်အောင်ဆိုးဝါးပြီးတော့တရားနည်းလမ်းမကျတဲ့လောက်ရဖြစ်တယ်လို့ Louisiana ပြည်နယ်အုပ်ချုပ်ရေးမှူး John Bell Edwards ကပြောပါတယ် Baton Rouge ရဲဌာနချုပ်နဲ့2ကီလိုမီတာလောက်အကွာအဝေးမှာအခင်းဖြစ်တဲ့နေရာတစ်ဝိုက်မှာတော့ကောင်းကင်မှာရဟတ်ရင်တွေဝဲပြန်နေတယ်လို့ဆိုပါတယ်။မနေ့9နာရီကဖြစ်သွားတဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့9နာရီလောက်ကြာတဲ့အထိရဲရရှိတွေကိုအခုလိုပြစ်ခတ်မှုဟာရဲကတားဆီးတဲ့အချိန်ဖြစ်လာတာလားဓမ္မမို့ရင်ရဲတပ်ဖွဲ့ဝင်တွေတမင်ပြစ်မှတ်ထားတိုက်ခိုက်ထားတာဆိုတာကိုရဲတပ်ဖွဲ့ကထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။ Baton Rouge ဟာဇူလိုင်လ9ရက်နေ့ကရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုရောက်African American လို့ခေါ်တဲ့လူမဲ Elton Starling တိဆုံးခဲ့တာကြောင့်ဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့မျိုးလေးဖြစ်ပါလေခင်ဗျာ